Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2015ခုနှစ်ဇန်နဝါရီလ2ရက်တောက်ကြနေ့ညနေပဲ VOA တန်လွှင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်ကတော့ဝင်းမင်ပါ။နန်းလောင်းနဲ့ဒီနေ့ထိတ်တန့်ရသတင်းတွေကိုကြီးညာပေးပါပါ။ဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတော့Air Asia လေယာဉ်ကတိုက်ဆုံးသူတွေကိုထတ်ရှာနိုင်ဖို့ရာသီဥတုကောင်းလာတဲ့နောက်မှာရေအောက်ကရိယာတွေချဖို့ပြင်နေပါပြီ။တရုတ်ဒုနိုင်ငံကြီးဝန်ကြီးကတော့လက်စားမှုနဲ့စစ်ဆေးနေတာမှုရာထူးကဖြုတ်ချလိုက်ပါတယ်။ဗုဒ္ဓရုပ်ပွားတော်ကိုနှစ်ချက်တက်ပေးတယ်လို့စွပ်စွဲခံခဲ့ရတဲ့နယူးဇီလန်နိုင်ငံသားကိုဒီနေ့မြန်မာနိုင်ငံမှာရုံးထုတ်လိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုကြီးညာပေးပါပါမခွန်ညို
။ကာပါဝီကိုဝင်းမင်းရှင်အခုညနေပိုင်းနားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေထဲမှာတော့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့မြန်မာနိုင်ငံလုံးဆိုင်ရာကြောင်သားများဒီမိုကရက်တစ်တပ်ဦးတို့ဒီကနေ့နေပြည်တော်မှာတွေ့ဆုံပြီးလက်ရှိနိုင်ငံရေးချင်းတွေကိုဆွေးနွေးကြကြပုံနဲ့မန္တလေးမြို့မှာဖြစ်ခဲ့တဲ့ပြည်ပခါတွေအတွင်းတရခန့်ဖြစ်ဆွဆွဲထားသူ12ဦးအမှုစီရင်ချက်နဲ့ပတ်သက်လို့တော့
တရားဝင်မှာ9ရောက်ကတပည့်အထောက်အထားလုံးဝမရှိဘူး။ပုံမှန်ကြီးပဲနဲ့ကြာ။ဒါကကျွန်တော်တို့အယူခံတက်မယ်လေ။အဲရလို့တော့အယူခံတက်ပြီးတော့ဥရေကြောင့်ဆက်ပြီးတော့
တရားခဏနေရဲ့အကျိုးဆောင်ရှင်နေဦးသိန်းတန်းဦးနဲ့ဆက်သွယ်မေးမြန်းထားတာကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ Big Gastro Bar မှုနောက်ဆုံးရအခြေအနေနဲ့နောက်ပိုင်းမှာတော့နိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုနားဆင်ကြရမှာပါရှင်။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့နန်းလောင်တို့ကကြီးညာပေးပါမယ်ရှင်။
အရာအရှာခီးတဲ့တင်လေရင်အစိပ်ပိုင်းတွေနဲ့ဒေသုံသူလောင်းတွေကိုရှာဖွေနိုင်ဖို့ဒီနေ့ရာသီဥတုနဲ့ငယ်ပြန်ကောင်းလာတာကြောင့်ရေအောက်ရှာဖွေရေးကိရိယာတွေချပြီးဆက်ရှာဖို့ပြင်နေတယ်လို့ရှာဖွေရေးလူသားတွေကထုတ်ပြောလိုက်ပါတယ်။အင်ဒိုနီးရှားရာရှိတွေကဒီနေ့လောင်းတချို့ကိုထပ်မံရှာဖွေတွေ့ရှိခဲ့တာကြောင့်စုစုပေါင်းအလောင်း22လောင်းရထားပြီလို့ဆိုလိုက်ပါတယ်။ပြည်ခဲ့တဲ့တနင်္ဂနွေနေ့တည်းကရေဓာတ်တွေကနေပျောက်သွားပြီးတော့ပြတ်ကျခဲ့တဲ့ဒီလေရင်ပေါ်မှာခီးတဲ့လေရင်ဝန်တန်းပေါင်း162ဦးပါသွားခဲ့တာဖြစ်ပါတယ်။ရာသီဥတုဆိုးဝါးနေခဲ့တဲ့အတွက်ဒီလေရင်အမှတ် A323 ရှာဖွေရေးလုပ်ငန်းတွေမှာအခက်အခဲဖြစ်လာခဲ့တာပါ။လေရင်ရဲ့အဓိကစိတ်ပိုင်းတစ်ခုကိုအတန်လိုက်နဲ့ရှာဖွေတဲ့ကိရိယာနဲ့တွေ့ခဲ့ပေမဲ့ရာသီဥတုဆိုးခဲ့တာကြောင့်ရေငုပ်သမားတွေအနေနဲ့ရေအောက်68ပေကနေ164ပေအထိဆင်းပြီးဆယ်ယူလို့မရပဲဖြစ်နေခဲ့ပါတယ်။လာမယ့်တနင်္ဂနွေနေ့အထိတော့ရေပြင်းတိုက်ခတ်ပြီးမိုးကြီးကျယ်ရွာနေနိုင်တယ်လို့လည်းမိုးလေဝသရရှိတွေကခန့်မှန်းထားပါတယ်။ပေါ်နီယိုချွန်းအနီနာဂျာဘာပင်လယ်ထဲမှာဒီလေရင်ပြတ်ကျတာနဲ့အတူအရေးကြီးတဲ့လေရင်အချက်လက်မှတ်တမ်းတွေမှတ်တမ်းဆက်တွေကိုရယူနိုင်ဖို့အနည်းဆုံးတစ်ပတ်လောက်တော့ထပ်ချနိုင်တယ်လို့အင်ဒိုနီးရှားရရှိတွေကခန့်မှန်းထားပါတယ်။လက်ရှိရှာဖွေရေးလုပ်ငန်းတွေမှာတော့အမေရိကန်သင်္ဘောတချို့လည်းပါဝင်ကူညီပေးနေပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဟဲလ်မန်ပင်နယ်ကမင်္ဂလာဆောင်တစ်ခုကိုတုံးချီနဲ့ပြစ်ခတ်တိုက်ခဲ့ခဲ့ရာကြောင်းလူဆက်9ဦးသေဆုံးသွားတဲ့ကိစ္စဟာစစ်သားတွေရဲ့လက်ချက်ဖြစ်တယ်လို့အာဖဂန်အရာရှိတွေကပြောလိုက်ပါတယ်။ဟဲလ်မန်ဒုတိယပြည်နယ်အုပ်ချုပ်ရေးမှူးဂျန်ယာဆိုလျာကတော့စစ်သွေးကြော်ရဲတိုက်ခိုက်မှုခံရပြီးတဲ့နောက်စစ်သားတွေကတုံးချီတွေနဲ့ပုတ်ထူးနဲ့နောက်မိုင်မှာပြစ်ခတ်ခဲ့တယ်လို့ဆိုပါတယ်။ဒီလိုရက်အတွက်စစ်သားတွေမှာတာဝန်ရှိတယ်လို့အသုံးယူသူယုံကြည်တဲ့အကြောင်းနဲ့ဒီကိစ္စကိုစစ်ခုံရုံးကိုတင်ထားတယ်လို့ဆိုရတဲ့ဒီဖြစ်ရမှာလူပေါင်း18ယောက်သေဆုံးပြီးလူပေါင်း90လောက်တန်ရာရသွားတယ်လို့ရာဆိုလျာကပြောပါတယ်။ဒါပေမဲ့လည်းမျက်မြင်သက်သေတွေကတော့သေဆုံးသူပေါင်း26ယောက်ရှိတယ်လို့ဆိုပါတယ်။သေဆုံးသူအများစုကအမျိုးသမီးနဲ့ကလင်ငယ်တွေပါ။အာဖဂန်နစ္စတန်နိုင်ငံတွင်တာလီဘန်စစ်သွေးကြွတွေကိုနိုင်နှင်းဖို့အမေရိကန်နဲ့နေတိုတပ်ဖွဲ့တွေ73နှစ်ကြာတာဝန်ယူပေးပြီးတပ်တွေပြန်လည်ရုပ်သိမ်းသွားပြီးတဲ့နောက်အာဖဂန်စစ်တပ်ကနိုင်ငံလုံးချုပ်ရေးအတွက်အလုံးစုံတာဝန်ယူပြီးတဲ့နောက်ဒီအဖြစ်ပြက်တွေဖြစ်ပွားသွားတာပါ။အမေရိကန်နိုင်ငံတွင်2011ခုနှစ်စက်တင်ဘာလ17ရက်အကြမ်းဖက်တိုက်ခိုက်မှုမှာတာဝန်ရှိတဲ့အယ်ကိုင်ဒါလက်အောက်ခံတာလီဘန်တွေကိုတိုက်ခိုက်နိုင်နေဖို့အာဖဂန်နစ္စတန်နိုင်ငံတွင်အမေရိကန်တို့ဝင်ရောက်လာခဲ့ကြတာပါ။ဒီဇင်ဘာလ31ရက်နေ့မှာပဲနိုင်ငံတကာတပ်တွေပြန်လည်ရုပ်သိမ်းသွားခဲ့ပြီးအမေရိကန်နဲ့နေတိုတပ်ဖွဲ့ဝင်ပေါင်း12,000ကအာဖဂန်နစ္စတန်ရဲ့စစ်သားတွေနဲ့ရဲတွေကိုတင်နာနဲ့အကြမ်းညာတွေပေးဖို့ကြံနေခဲ့တာဖြစ်ပါရဲ့ရှင်။
တရုတ်နိုင်ငံမှာတော့ဒုနိုင်ငံကြီးဝန်ကြီးကိုလက်စားမှုနဲ့စစ်ဆေးနေတာကြောင့်သူ့ကိုရာထူးကဖယ်ရှားထားတယ်လို့တရုတ်နိုင်ငံကြီးဝန်ကြီးဌာနကဒီနေ့ထုတ်ပြောလိုက်ပါတယ်။တရုတ်နိုင်ငံကြီးဝန်ကြီးဌာနကဒီနေ့ထုတ်ပြန်တဲ့စာတကြောင်းမဲ့ပါတဲ့ကြေညာချက်ထဲမှာဒီလက်ထောက်နိုင်ငံကြီးဝန်ကြီးဇန်ကွန်ရှန်ကိုစီကံချိုးဖောက်မှုကြောင့်စစ်ဆေးနေတယ်လို့ဆိုပေမဲ့အသေးစိတ်ကိုတော့ရှင်းမပြခဲ့ပါဘူး။ဒီစီကံချိုးဖောက်မှုလို့တရားဝင်ထုတ်ပြောရမှာလက်စားမှုဖြစ်လေရှိတာကိုဆိုလိုလေရှိတဲ့ဒီအမှုမှာတရုတ်သမ္မတရှီကျင်းပင်ရဲ့အဓိကထားတဲ့လက်စားမှုတိုက်ဖြတ်ရေးလုပ်ငန်းစဉ်မှာအဆင့်အမြင့်ဆုံးတန်တမာတူကိုပထမဆုံးအရေးယူလိုက်တာဖြစ်ပါတယ်။ ဒူနိုင်ငံကြီးဝန်ကြီးဆန်ဟာဒူနိုင်ငံကြီးဝန်ကြီး၄ဦးရှိတဲ့အထက်ကတူဖြစ်ပါတယ်ခင်ဗျာ
ပူရာရုပ်ပွားတော်ကိုနှစ်ချက်တက်ပေးတဲ့ဘားဆိုင်ကြော်ညာတစ်ခုကိုအင်တာနက်အွန်လိုင်းပေါ်မှာတင်ခဲ့ပြီးတဲ့နောက်ဖာသာတရားကိုညွန့်နှံ့အောင်လုပ်မှုနဲ့ဆွဆွဲခံထားရတဲ့နယူးဇီလန်နိုင်ငံသားဘားဆိုင်မန်နေဂျာနဲ့မြန်မာနှုတ်ဦးကိုဒီကနေ့တောက်ကြနဲ့ရန်ကုန်မြို့မှာရုံးထုတ်ခဲ့ပါရယ်ဒီပုံတွေကိုမကောင်းတဲ့အကျိုးနဲ့တူတင်ခဲ့တာမဟုတ်တဲ့အကြောင်းနဲ့သူ့ကိုခွင့်လွှတ်နားလည်ပေးဖို့ Blackwood ကပြောသွားပါရယ်ပြီးခဲ့တဲ့လကသူ့အပေါ်တင်ထားတဲ့ဆွဆွဲချက်တွေကိုလည်း Blackwood ကညင်းပါရယ်တကယ်လို့တရားရုံးကအပြစ်ရှိကြောင်းဆုံးဖြတ်ရင်တော့သူဟာထောင်ဒဏ်နှစ်ထိကြာခံရနိုင်ပါရယ် Blackwoodနဲ့အတူဒီဘားဆိုင်ကမြန်မာနှုတ်ဦးလဲဖမ်းဆီးခံထားရတာပါသူတို့ဟာရန်ကုန်မြို့မှာ V Gastro ဘားဆိုင်မှာအလုပ်လုပ်နေကြလူတွေဖြစ်ပါတယ် Facebook Internet ဂလူးမှုကွန်ရက်ပေါ်မှာသူတို့တင်ခဲ့တဲ့ဗုဒ္ဓရုပ်ပွားတော်ရဲ့ကြော်ညာတွေကိုနောက်ပိုင်းမှာဖယ်ရှားပေးခဲ့တယ်လို့တောင်းပန်စာလည်းရေးခဲ့ပါတယ်ဗုဒ္ဓဘာသာဝင်အများစုနေထိုင်တဲ့မြန်မာနိုင်ငံမှာဘာသာတရားကိုအခြေခံတဲ့အမျိုးသားရေးဝါဒီတွေအင်အားကောင်းလာတဲ့ချိန်မှာအခုလိုဖမ်းဆီးမှုဖြစ်ပေါ်လာတာပါ
ဒီမိခင်အတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ဝအမေရိကန်တန်ကတောက်ကြနေညဘက်တရင်တွေကိုဆက်လက်ကျင်းပပေးနေပါတယ်အီဂျစ်နိုင်ငံမှာတစ်နှစ်ကျော်ကြာအချင်းခံလာရတဲ့အယ်ဂျာဇီးရာသတင်းတောက်ရဲ့မိသားစုကသူ့နိုင်ငံဩစတြေးလျကိုပြန်ပို့ပေးဖို့သူ့ရှိနေကရှောက်ထားလိုက်ပြီလို့ထုတ်ပြောလိုက်ပါတယ်။မွတ်စလင်ညီကိုတော်များအဖွဲ့ကိုထောက်ခံကူညီခဲ့တယ်လို့ဆဆွဲမှုနဲ့ထောင်ချခံခံရတဲ့ဩစတြေးလျနိုင်ငံသားသတင်းတောက်ပီတာဂက်စတန်နဲ့အခြားအယ်ဂျာဇီးရာဝိုင်းတော်သားနှစ်ဦးကိုခုံရုံးမှာပြန်စစ်ဆေးဖို့ကြတာရင်းနေကဆုံးဖြတ်ချက်ချပြီးမှအခုလိုရှောက်ထားလိုက်တာပါ။ဒါပေမဲ့ဘယ်နေ့မှအခုလိုခုံရုံးပြန်တင်မယ်ဆိုတာကိုတော့မသတ်မှတ်ရသေးပါဘူး။ဒီကျေသမရအနေနဲ့ပြစ်မှုရှိတယ်လို့တန်တရားရှိထားတဲ့နိုင်ငံသားတွေကိုသူတို့နိုင်ငံကိုပြန်ပို့နိုင်တဲ့အာဏာအနှင်းလိုက်တယ်လို့သမရအမိန့်တစ်ခုမကြာခင်ကထွက်လာခဲ့တာမို့သတင်းတောက်ဂရက်စတီကိုအခုလိုနိုင်ငံသူ့နိုင်ငံပြန်ပို့ပေးဖို့မျှော်လင့်ချက်တွေရှိလာတာပါလို့သူ့ရဲ့ညီအကိုတွေကဒီနေ့ထုတ်ပြောလိုက်ပါတယ်သူ့ညီအကိုတွေကတူဖြစ်တဲ့အန်ဒရူးဂက်စတီကပီတာဂရက်စတီအနေနဲ့ပြစ်ရှိခဲ့တာမဟုတ်ဘူးအခုသမရမှာရှိလာတဲ့သက်ဆိုင်ရာနိုင်ငံပြန်လွှဲပေးနိုင်တဲ့အမိန့်အောက်မှာသူ့ကိုပြန်လွှတ်ပေးဖို့အခွင့်လန်းဖြစ်နိုင်တဲ့လမ်းကြောင်းတစုံတရာသမရမှာရသွားပြီလို့ထုတ်ပြောလိုက်ပါတယ်။ဒီကိစ္စအတွက်သူ့မိသားစုအနေနဲ့ဩစတြေးလျဆွေရဲ့အကူအညီကိုလည်းရယူထားပါတယ်။ဩစတြေးလျနိုင်ငံရဲ့ဝန်ကြီးဂျူလီဘီရှော့ကအခုလိုပြောင်းလဲလိုက်တဲ့ဥပဒေတကြောင်အကျဉ်းသားသို့မဟုတ်တန်တရားနဲ့ဆွဆွဲထားသူတွေကိုသက်ဆိုင်ရာနိုင်ငံအခြားနိုင်ငံတစ်ခုကိုလွှဲပေးနိုင်တဲ့အခွင့်အလမ်းကိုလက်လွတ်မခံမိဖို့အတက်နိုင်ဆုံးကြိုးပမ်းပေးနေတယ်လို့ထုတ်ပြောလိုက်ပါတယ်။အယ်ဂျာဇီးရာသတင်းဌာနကတော့ဒီအကျဉ်းကျနေတဲ့သူ့ရဲ့သတင်းတောက်တွေအနေနဲ့မွတ်စလင်ညီကိုရော်ရီနဲ့အဖြုတ်ခံခဲ့ရတဲ့သမရဟောမူဟာမက်မော်စီကိုထောက်ခံကူညီပေးခဲ့တာမဟုတ်ဘူးသူတို့သတင်းထောက်အလုပ်ကိုသူတို့လုပ်ခဲ့တာတသက်သာဖြစ်တယ်လို့တောက်လျှောက်ပြောဆိုလာခဲ့ပါတယ်ခင်ဗျာ
အီတလီကန်ယိုရာမှာတင်မောဝန်ထမ်းတွေကဆွန့်ပစ်သွားခဲ့တဲ့ရွှေပြောင်အလုပ်သမားယာနဲ့ချီတဲ့ပါလာတဲ့ကုန်တင်တင်မောသစီကိုအီတလီအာဏာပိုင်တွေကကယ်တင်လိုက်ပါတယ်အီတလီကန်ယိုဆောင်တပ်ဖွဲ့တွေအနေနဲ့ဒီသတင်းမှတ်ချက်မှာတင်ဒုတိယမြောက်ကယ်တင်လိုက်တဲ့တင်မောလည်းဖြစ်ပါတယ်ဆီးရီးယားလီယွန်နိုင်ငံအလံလွင့်ထူထားတဲ့အဇဒင်းတင်မောပေါ်မှာတင်မောဝန်ထမ်းတယောက်မှမပါသလိုအီတလီအရှေ့တောင်ပိုင်းကန်ယိုရန်ကကျန်းတန်းနဲ့ပင်လယ်ပြင်မှာလျှက်စစ်မီးမပါပါမပါဒီအတိုင်းမျောနေတဲ့အကြောင်းအီတလီကန်ယိုဆောင်တပ်ဖွဲ့အရာရှိတွေကပြောပါရယ်ဒီတင်မောပေါ်မှာတော့အမျိုးသမီးတွေနဲ့ကလင်းငယ်တွေအပါအဝင်လူ450လောက်ရှိတယ်လို့အနာပိုင်တွေကခန့်မှန်းပါရယ်ခီတဲတွေထက်ကတယောက်ကတင်မောမှာပါတဲ့ရေဒီယိုကိုသုံးပြီးဒီတင်မောပေါ်ကနေတင်မောဝန်ထမ်းနဲ့ခုံစင်းထွက်ပြေးသွားတဲ့အကြောင်းကိုအီတလီအနာပိုင်တွေထံသတင်းပေးပို့ခဲ့တာပါပုတ်ထူးနေရလဲရွှေပြောင်အလုပ်သမားယာနဲ့ချီတဲ့ပါတဲ့ကုန်တင်တင်မောဒစီအီတလီနိုင်ငံတောင်ဖက်ကျောက်တန်းတွင်ရှိရာကန်ယိုရန်ဖက်စီမျောလာတာကိုအီတလီတင်မောသားတွေကတွေ့ရှိခဲ့ပါတယ်ဒီတင်မောကိုလည်းလူကုန်ကူးသူတွေကဆွမြစ်သွားခဲ့တာပါမော်လ်ဒိုဗာနိုင်ငံမှာပုံတင်ထားတဲ့ Blue Sky M လို့အမည်ရတဲ့အဲ့ဒီကုန်တင်တင်မောဘော်ကိုရေတပ်အရာရှိ6ယောက်ကရဟတ်ရင်နဲ့ရှီကတ်ဆင်တက်ခဲ့ပြီးကျောက်နိုင်ငံနဲ့မတိုင်မခင်လင်းမိန်အကွာမှာထိန်းချုပ်နိုင်ခဲ့တာပါတင်မောဘော်ပါတဲ့လူအများစုကဆီးရီးယားနဲ့ဂါဒစ်ကဒုက္ခသည်တွေဖြစ်ပါတယ်ရှင
်ဣစရေလဝန်ကြီးချုပ်ဘက်ဂျမန်နဲ့တန်ယဟူကပါလက်စတိုင်းအနေနဲ့နိုင်ငံတကာပြစ်မှုခုံရုံး ICC မှာအဖွဲ့ဝင်ဖြစ်ဖို့လျှောက်ထားတာကိုပယ်ချပေးဖို့ဒီခုံရုံးကိုတောင်းဆိုလိုက်ပါတယ်။ Israel ရဲ့ရှေးဟူးစင်လာထိန်းတဲ့ Likud Party မှာခေါင်းဆောင်အဖြစ်ပြန်ရွေးခံရပြီးမှဝန်ကြီးချုပ် Netanyahu က ပါလက်စတိုင်းအာဏာပိုင်တွေဟာအကြမ်းဖက်သူတွေနဲ့ဆက်သွယ်မှုရှိတယ်လို့ဆက်ဆွဲပြီးအခုလိုပယ်ချပေးဖို့တောင်းဆိုလိုက်တာပါ။ဝန်ကြီးချုပ်နတန်ယာဟုကပါလက်စတိုင်းဟာအစွန်းရောက်ဟမ်မတ်တွေနဲ့မဟာမိတ်လုပ်ထားတယ်။အစ္စရေးရဲ့မြို့တွေရွာတွေကိုလည်းဒုံးကျည်နဲ့ပစ်ထည့်ပြီးစစ်ရာဇဝတ်မှုတွေကျူးလွန်နေတာဖြစ်တယ်။ဒါရီယာ ICC အတွက်သတိထားရမယ့်ကိစ္စတွေဖြစ်တယ်လို့ထောက်ပြလိုက်ပါတယ်။တကယ်တော့ကုလသမဂ္ဂလူကြုံရေးကောင်စီမှမကြာခင်ကအစ္စရေးသိမ်းပိုက်မှုအဆုံးသတ်ရေးဆုံးဖြတ်ချက်ချဖို့တောင်းဆိုတာကိုပယ်ချပြီးမှပါလက်စတိုင်းဘက်ကဗိုလ်တူးနေမှာအခုလို ICC မျိုးရှောက်ဖို့ပြင်ဆင်လာခဲ့သဘောတူလာခဲ့တာဖြစ်ပါတယ်။ဒါပေမဲ့ American အစိုးရကတော့အခုလို Palestine က ICC မှာရှောက်ထားလိုက်တာဟာ Palestine အနေနဲ့လွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်လာရေးအတွက်အထောက်အကူပြုရမရောက်ဘဲအဟန့်တားတစ်ခုဖြစ်ရတာကိုရောက်သားတယ်လို့ဆိုလိုက်ပါတယ်။ Palestine အနေနဲ့တော့အခုလို ICC မှာရှောက်ထားတာဟာ Israel အနေနဲ့သူ့ရဲ့နယ်မြေတွေကိုသိမ်းပိုက်ပြီးတော့ပြန်လည်တိစောက်မှုတွေလုပ်နေတာကိုစင်ခေါ်လိုက်တဲ့သဘောဖြစ်ပါတယ်ခင်ဗျာ
အာဖရိကတိုက်ကဂမ်ဘီယာနိုင်ငံမြို့ရောဘန်ဂျိုးကအိမ်တွေမှာဒီတရင်မှာအစောပိုင်းတုန်းကသမရအိမ်တော်ကိုတိုက်ခိုက်မှုအတွက်တာဝန်ရှိတဲ့သူတွေကိုစစ်သားတွေကတိုင်တက်ဆင်းလိုက်လိုက်ရှာဖွေနေပါတယ်။ဂျာဟာနိုင်ငံပြင်ပကအကြမ်းဖက်သမားတွေရဲ့လက်ချက်ဖြစ်တယ်လို့ဂမ်ဘီယာသမရအယိုယာဂျမက်ကပြစ်တင်ပြောဆိုပါရယ်။ဂျာအာနာသိန်းနဲ့လိုရမဟုတ်တဲ့အကြောင်းနဲ့နောက်ွယ်ကနေအင်အားရှိတဲ့အုပ်စုကထောက်ခံပေးနေတဲ့အကြမ်းဖက်သမားတွေရဲ့လိုရဖြစ်တယ်လို့သမရကဆက်ပြောသွားပါရယ်ရှင်။
2015ခုနှစ်ဇန်နဝါရီလ2ရက်တောက်ကြနေညနေပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့နန်းလောင်တို့ကြီးညာပေးသွားတာပါအခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်း Radio ဓာတ်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီဖန်ယူနိုင်နိုင်ပါရဲ့ရှင်အခုဆက်ပြီးတော့နားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေကိုစက်တိုက်ထုတ်လွှင့်ပေးသွားပါမယ်2014ခုနှစ်ဇူလိုင်လတုန်းကမန္တလေးမြို့မှာဖြစ်ခဲ့တဲ့ပြည်ပခါအတွင်းကိုထွန်းထွန်းတည်ဆုံခဲ့မှုမှာတရားခဏ်အဖြစ်ဆွဆွဲခံရသူ12ဦးကိုမန္တလေးခရိုင်တရားရုံးကနှစ်ရှည်ထောင်ဒဏ်10နှစ်ကနေ16နှစ်အထိအသီးသီးချမှတ်လိုက်ပါတယ်။အဲ့ဒီထက်က5ဦးဟာတက်သေးမရှိပဲအပြစ်ပေးခံရတာဖြစ်လို့တိုင်းတရားလွှတ်တော်အထိအယူခံတင်ဖို့ပြင်ဆင်နေတဲ့အကြောင်းတရားခဏ်အဖြစ်ဆွဆွဲခံရသူတချို့ရဲ့ရှင်းလင်းကပြောပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းချေဆိုင် VOA သတင်းတောက်မတ်အေးမာကသတင်းပို့ထားပါတယ်ရှင
်ပြီးခဲ့တဲ့2014ခုနှစ်ဇူလိုင်လအတွင်းမန္တလေးမြို့ကဘာသာရေးပဋိပက္ခအတွင်ဖြစ်ပွားခဲ့ရတဲ့စူပူအကြမ်းဖက်မှုတွေမှာလူ2ဦးသေဆုံးခဲ့ရပြီးထိခိုက်ဒဏ်ရာတွေလည်းရရှိခဲ့တာပါဒီထဲမှာကိုထွန်းထွန်းဆိုတဲ့လူ2ဦးသေဆုံးခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့တရားခဏ်နေအဖြစ်အစ္စလမ်ဘာသာဝင်12ဦးကဆွဆွဲခံရပြီးဒီဇင်ဘာလ30ရက်နေ့မှာတော့ခရိုင်တရားရုံးကနေသူတို့ကိုလူတက်မှုအပါအဝင်တခြားပြစ်မှုတွေနဲ့အနည်းဆုံးထောင်ဒဏ်10နှစ်ကနေအမြင့်ဆုံး1016နှစ်ထိပြစ်ဒဏ်များချမှတ်ခဲ့ပါတယ်။တရားခဏ်နေတဲ့ကတချို့ကိုရှေ့နေအဖြစ်လိုက်ပါဆောင်ရွက်ပေးနေတဲ့မန္တလေးမြို့ကရှေ့နေဦးသိန်းတန်းဦးကတော့ဆွဆွဲခံရသူအလုံးပြစ်ဒဏ်များချမှတ်ခံရတယ်လို့ဆိုပါတယ်
။တစ်ယောက်လုံးကြာတစ်ယောက်မှမတူဘူး။ခိုင်တရားတော့ကြာ။ဘယ်ခိုင်ရလဲ။အလုံး10နှစ်စီပါတယ်နော်။ဟုတ်တယ်။10နှစ်စီတချို့ကတချို့ကအဲနဲ့မှုလည်းတယောက်က3နှစ်ကပိုးတယ်။နောက်တစ်ခါအကျိုးဖြည့်စီက6လ။အဲ့ဒါမျိုးကတော့ကွဲတယ်ဒါပေမဲ့ပုံမှန်အပြည့်လူတတ်မှုနဲ့လူတတ်မှုနဲ့ဆင်းနေကြတယ
်ပြည်ထောင်များချမှတ်ခံရသူတွေထဲမှာအသက်62နှစ်အရွယ်ဗိုလ်ကြီးဟောင်းမြင့်ဦးပါဝင်5ဦးလောက်ဟာတက်တဲ့ခိုင်လုံမှုမရှိဘဲပြည်ထောင်များချမှတ်ခံရတာဖြစ်ကြောင်းဒီအတွက်တိုင်းတရားလွှတ်တော်အထိအယူခံဆက်တက်မယ်ဆိုပြီးဦးသိန်းတန်းဦးကဆိုပါတယ
်ကိုယ်ကယူခံတော့၄ရောက်တင်ပေးရမယ်ဟောမအယူခံတရားလွှတ်တော်ကိုတက်ရမှာလေဟုတ်လေတိုင်းဒေသကြီးတရားလွှတ်တော်ကိုယူခံတက်ရမှာ5ရောက်ကလုံးဝအပြည့်မရှိဘူးငါရောက်ကလုံးဝမကြည့်ဆုံးဘူး၁၁ရောက်နေမှာငါရောက်ကတက်ပြီးအထောက်အထားလုံးဝမရှိဘူးပုံမစီပဲနဲ့ကြာတယ်ဒါကြောင့်ကျွန်တော်တို့အယူခံတက်တယ်လေတရားလွတ်တော်အယူခံတက်ပြီးတော့ဥပဒေကြောင့်ဆက်ပြီးတော့လုံးသွားမယ်တိုင်းတရားလွတ်တော်ကိုဆက်ရမှာငါလေးတန်းတရားလွတ်တော်ကိုဆက်ရတက်ပြီးလုံးဝမရှိတာငါရောက်တော့ငါရောက်ပဲငါရောက်ကတက်ပြီးလုံးဝမရှိဘူးတောက်တာငိမ့်သာဘူးရောရောက်ပါတယ်ဒီညဦးကဒီသာငိမ့်ကဘူးရှင်ငိမ့်က62နှစ်
မန္တလေးမြို့မှာ2014ခုနှစ်ဇူလိုင်လကစလို့ဖြစ်ပွားခဲ့ရတဲ့စူပူမှုတွေအတွင်းလူ2ဦးသေဆုံးပြီးလူဒဏ္ဍာရီကျော်ထိခိုက်ဒဏ်ရာရရှိခဲ့တာပါမန္တလေးမြို့ကစူပူအကြမ်းဖက်မှုတွေမှာတန်တရာရှိသူတွေနဲ့ပုံမှန်144ညမထွက်ရအမိန့်ကိုဖောက်ဖျက်တဲ့လူ400လောက်ကိုဖမ်းဆီးခဲ့ရတဲ့အကြောင်းအဲ့ဒီအချိန်တုန်းကမန္တလေးတိုင်းရဲတပ်ဖွဲ့ကပြောပါရတယ်။အဲ့ဒီအချိန်ကဘာသာရေးအသွင်ဆောင်တဲ့အကြမ်းဖက်စူပူမှုတွေကိုထိမ့်သိမ်းဖို့အတွက်မန္တလေးစီရင်တရားနယ်နိမိတ်အတွင်းကအောင်မြေသာဇံမြို့နယ်၊ချမ်းရည်သာဇံမြို့နယ်၊မဟာအောင်မြေမြို့နယ်၊ချမ်းမြသာစီမြို့နယ်၊ပြည်ကြီးတကွန်နဲ့အမရပူရမြို့နယ်၊ပတိန်ကြီးမြို့နယ်တွေမှာညမထွက်ရအမိန့်ပုံမှန်144ထုတ်ပြန်ခဲ့ပါရရှင်။
မအေးမှာပြောပြသွားခဲ့တာပါ။အခုတခါတော့ V Castro ဘာမှုရုံတင်စစ်ဆေးနေတဲ့အခြေအနေကိုပြောပြပေးပါဦးမယ်။ဗုဒ္ဓရုပ်ပွားတော်ကိုအရက်ဆိုင်ကြော်ညာဖြစ်အသုံးပြုခဲ့တာကိုသူတို့မသိလိုက်တဲ့အကြောင်း V Castro ဘာပန်ရှင်နဲ့ဆိုင်မန်နေဂျာတို့ကဒီကနေ့ဗဟန်တရားရုံးမှာထွက်ဆိုခဲ့ပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်အင်ဂျင်နိုင်ကတင်ပြပေးထားပါတယ်ရှင်
။ V Castro ဘာပန်ရှင်ကိုထွန်းသူတွေမန်နေဂျာတွေဖြစ်တဲ့ Philip Blackwood နဲ့ကိုထွတ်ကိုကိုလွင်တို့သုံးကိုဗုဒ္ဓရုပ်ပုံတော်ကိုအရက်ဆိုင်ကြီးညာအဖြစ်အသုံးပြုခဲ့တာကြောင့်ပုံမှန်295သာသနာကိုစော်ကားရန်အကြံဖြင့်ကိုးကွယ်ဝတ်ပြုတဲ့ဗုဒ္ဓစင်တုကိုစော်ကားဖြတ်စီတဲ့ဆိုတဲ့ဆွဲချက်အပါအဝင်ပုံမှန်3ခုနဲ့မြန်မာအာဏာပိုင်တွေဘက်ကဆွဆွဲထားတာပါ။ဇန်နဝါရီလ2ရက်နေ့ရုံးချင်းမှာစစ်ဆေးခဲ့တာနဲ့ပတ်သက်လို့တရားခဏ်ရှင်းနေဖြစ်သူဦးမြသွေးကအခုလိုပြောပြပါဗျာ။
သူတို့ကျင်တာမဟုတ်ဘူးသူတို့နဲ့မဆိုင်ဘူးဆိုတဲ့ကြောင့်ကြီးပေါ့မဝတ188မှာမဝတကပေးရလို့ပေါ့ကွယ်188ဆိုတော့ကအချိန်မတော်ဆိုင်ခွင့်တဲ့ဆူညာနဲ့ဘာညာနဲ့ချက်လုံစားတာပေါ့နောက်ပြီးတော့ဟိုမြို့နယ်အုပ်ချုပ်ရေးမှုစစ်တယ်စစ်ပြီးတော့12/15ရက်နေ့ကိုချိန်လိုက်နောက်ထပ်ခံရသက်တွေ10ရောက်လောက်နဲ့188ရပေးလို့ပြတ်သက်တွေနှစ်ယောက်စစ်မှုပါ
ဒီဇင်ဘာလ26ရက်နေ့ကနယူးဇီလန်နိုင်ငံသားဆိုင်မန်နေဂျာဖိလစ်ဘလက်ဝုဒ်ကိုတရားရုံးထုတ်စစ်ဆေးစဉ်တုန်းကလည်းသူ့အနေနဲ့ဗုဒ္ဓဘုံကိုရည်ရွယ်ချက်ရှိရှိနဲ့တုံးဆွဲခဲ့တာမဟုတ်ဘဲဆိုင်အယောင်မြင့်တင်ဖို့အင်တာနက်စာမျက်နှာ Google ကနေဓာတ်ပုံယူအသုံးပြုခဲ့တာဖြစ်တယ်လို့ထွက်ဆိုခဲ့ပါတယ်။ဖိလစ်ရဲ့အမေဖြစ်သူကလည်းသူ့သားဟာလူကောင်းတစ်ယောက်ဖြစ်ပြီးလူအများကိုကူညီတတ်သူဖြစ်ကြောင်းဝိုင်းဝန်းထောက်ခံစာရေးသားသူတွေကိုကျေးဇူးတင်ကြောင်းပြောကြားချက်ကိုနယူးဇီလန်သတင်းဌာနတစ်ခုကဖော်ပြခဲ့ပါတယ်။
အဲ့လာဒီရတော့တက္ကန္ဓလေးသမီးရ။ဘာကြောက်လဲဆိုတော့မြန်မာနိုင်ငံကိုကွာနော်။အာရှောက်မှာဆိုရင်ဘုဒ္ဓဆရာဒီဒုဗ္ဗမပြီးတာအာကြီးကျပြတော့အဲ့ဒီသူတို့အထွတ်မြတ်ထားကိုယ့်ကိုယ်နေတဲ့ဥစ္စာကိုအထိခိုက်မခံတာလေးပါတာပေါ့ကွာ။ဒါမဲ့ဟိုဖိလစ်ပါသူ့ဘာသူပေါ့ပရိုမိုးရှင်းလေးအတွက်ကိုရိုးသားလေးတင်လိုက်တာ။ No intention of outstriding religious feeling only ။
အခုလို V Gastro Bar အမှုကိုလိုက်ပါဆောင်ရွက်ပေးနေတာကြောင့်မဘာတာအဖွဲ့ကနေလူမှုကွန်ရက်အင်တာနက်စာမျက်နှာတွေကတဆင့်အသက်အန္တရာယ်ကိုချိန်ချောက်ခဲ့တယ်လို့ရှေ့နေဦးမြသွေးကပြောပါတယ်။ V Gastro Bar ပိုင်ရှင်နဲ့မန်နေဂျာ2ဦးကိုတော့လက်ရှိအင်းစိန်ထောင်မှာဖမ်းဆီးထိန်သိမ်းထားပြီးပြစ်မှုထင်ရှားတယ်ဆိုရင်ထောင်ဒဏ်2နှစ်ကြာခံပွဲရရှိတယ်လို့ရှေ့နေဦးမြသွေးကပြောပါတယ်ရှင
်။မတ်အင်ဂျင်နိုင်ပြောပြခဲ့တာပါ။နေပြည်တော်ကနိုင်ငံရေးတွစ်ဆုံဆွေးနွေးပွဲတစ်ခုစီကိုလည်းအလှည့်ပေးပြစေအောင်ရှင်။ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF တို့ဒီကနေ့နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့တာမှာ ABSDF ကလက်ရှိနိုင်ငံရေးအခြေအနေဟာတည်ငြိမ်ပြီးယုံကြည်စိတ်ချနိုင်တဲ့အခင်ကျင်းမျိုးလိုအပ်တယ်လို့တင်ပြခဲ့ပါတယ်။လောလောဆယ်မှာတော့လာမယ့်တနင်္ဂနွေနေ့မှာကျင်းပမယ့်လွတ်လပ်ရေးနေ့ဗိုလ်ရှိခံသဘင်ကိုနိုင်ငံရေးအင်အားစုတွေကိုဖိတ်ကြားထားပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတော်တော်များများလည်းတက်ရောက်ဖို့ရှိနေတာပါ။သတင်းပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့2014ခုနှစ်နှစ်ကုန်ပိုင်းကအစိုးရနဲ့လက်နက်ကိုင်အဖွဲ့အစည်းတွေကြားတနင်္ဂနွေလုံးအပြစ်ခတ်ရစဲရေးဆွေးနွေးပွဲတွေဟာမတည်မကျဖြစ်ခဲ့သလိုနှစ်ဖက်အကြားယုံကြည်မှုတွေကျဆင်းခဲ့ရပြီးဒီနှစ်ဆန်းမှာပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF တို့ကငြိမ်းချမ်းရေးဆွေးနွေးပွဲကိုပထမဆုံးစတင်လိုက်တာဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာလက်ရှိမြန်မာပြည်နိုင်ငံရေးအခြေအနေပေါ်နှစ်ဖက်အမြင်သဘောထားတွေကိုဆွေးနွေးကြသလိုအရင်ချုပ်ဆိုထားတဲ့စာချုပ်ပါအချက်တွေကိုပြန်လည်သုံးသပ်တာနဲ့ရှစ်ဆက်ဆောင်ရွက်မဲ့လုပ်ငန်းတွေကိုဆွေးနွေးခဲ့ကြပါတယ်။လက်ရှိနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးအဓိကတင်ပြခဲ့တာကတော့ ABSDF ဥက္ကဋ္ဌဦးတန်ခဲကအခုလိုပြောပါတယ်။
ဒါပါလေနိုင်ငံရေးအကြက်ကျဲရဲ့အဓိကအဖြစ်ကနိုင်ငံရေးဆွေးနွေးပွဲဖြစ်တယ်။ဒီနိုင်ငံရေးဆွေးနွေးပွဲဟာလည်းအင်အားစုအားလုံးပါတဲ့နိုင်ငံရေးဆွေးနွေးပွဲဖြစ်တယ်။ထို့တော်တည်းမှာလုပ်နေတဲ့၄ point ၆ point ၁၂ point စသဖြင့်ဒီကြိုးပမ်းမှုတွေရှိတယ်လို့ဒီနိုင်ငံလုံးပြစ်ခတ်ရတဲ့အနေနဲ့ပတ်သက်တဲ့ NCA အပါအဝင်နိုင်ငံရေးဆွေးနွေးပွဲအတွဲဒေါ်လာရေးဖွဲ့စည်းတွေနဲ့လုပ်ဆောင်နေတဲ့လုပ်ဆောင်ချက်တွေရှိတယ်။ဒီချက်မှတ်ခုစလုံးကတိုးတက်ခြင်းတလောက်မတိုးတက်ဘူးဆိုတဲ့အနေအထားတွေတွေ့နေရတယ်။ဒီအခုအလုံးပါတဲ့နိုင်ငံရေးဆွေးနွေးပွဲကိုရောက်ဖို့အတွက်ကျိုးပမ်းမှုတွေဖြစ်နေတဲ့အနေအထားမှာဘလို့ပဲစာချုပ်တွေထုတ်ဆိုခြင်းဘလို့ပဲဆွေးနွေးပွဲတွေဖြစ်ဖြစ်လိုအပ်နေတဲ့အချက်ကပါလဲဆိုရင်တည်ငြိမ်ပြီးတော့အလုံးစုံကြီးစိတ်ချနိုင်တဲ့နိုင်ငံရေးအခြေအနေပတ်ဝန်းကျင်ဖြစ်ဖို့အရေးကြီးနေတဲ့ကာလတစ်ခုဖြစ်တယ်။ဒီကာလမှာဒီလိုအမျိုးကိုမဖန်တီးနိုင်ဘူးဆိုရင်တိုင်းပြည်အတွက်အခြေအနေကတော့အဆိုးရွားရှိတယ်ဆိုတဲ့အမျိုးကိုကျွန်တော်တင်ပြခဲ့တာဖြစ်ပါတယ်။
အ စူအကိုစလေဘက်ကတော့အစူအနဲ့လွတ်တော်တက်တန်းဟာမကြမီကုံဆုံးတော့မှာဖြစ်တာကြောင့်အချိန်အကန့်အသတ်ရှိကြောင်းနဲ့လက်ရှိအစူအတက်တန်းကာလအတွင်းမှာတနင်္ဂနွေအပြစ်ခတ်ရက်စရေးစာချုပ် NCA ကိုစတင်အကောင်အထည်ဖော်လိုကြောင်းဆွေးနွေးခဲ့ပါတယ်ဒီကနေ့ဆွေးနွေးပွဲဟာ UPWC နဲ့ ABSGF တို့ရဲ့ဒုတိယအကြိမ်မြောက်ဆွေးနွေးပွဲဖြစ်ပါတယ်။အရင်ဆွေးနွေးပွဲတွေကိုရန်ကုန်မြို့မှာကျင်းပခဲ့ပြီးအခုနေပြည်တော်မှာဆွေးနွေးပြစ်တာကတော့ UPWC အဖွဲ့ဝင်ဝင်ကြီးတွေဟာလွတ်လပ်ရေးနေ့အခမ်းအနားပြင်ဆင်ဖို့ရှိတာနဲ့ ABSGF ကလည်းဒီအခမ်းအနားကိုတက်ရောက်ဖို့ရှိတာကြောင့်ဖြစ်ပါတယ်။လာမယ့်၄ရက်နေ့မှာကျင်းပမယ့်လွတ်လပ်ရေးနေ့ဗိုလ်ရှုသဘင်အခမ်းအနားကိုတော့နိုင်ငံတော်အစိုးရကတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းအားလုံးလိုလိုကိုဖိတ်ကြားထားပြီးနိုင်ငံတော်သမ္မတတမ်ရော့ကာကွယ်ရေးဦးစီးချုပ်တို့နဲ့လည်းတွဲဆုံဆွေးနွေးပွဲရှိနေပါတယ်။ဒီဖိတ်ကြားချက်နဲ့ပတ်သက်ပြီးပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့နာယကဗိုလ်မှူးကြီးခွန်ဥက္ကာကအခုလိုပြောပါတယ
်။ဒီတိုင်းရင်းသားလက်နက်ကိုင်တော်လိုင်းအဖွဲ့အစည်းတစ်ဖွဲ့ချင်းကောင်းစဉ်နဲ့ဖိတ်ကြားရှိပါတယ်။အဲ့ဒီတစ်ဖွဲ့ချင်းဖိတ်တဲ့နေရာမှာလည်းဖိတ်ခံရတဲ့ဖွဲ့ကကျွန်တော်ပြီးတော့ KIO အပါအဝင်ပေါ့ဗျာ16ဖွဲ့ရှိပါလားတိမ်မြုပ်နေတဲ့ဒီကိစ္စကိုအခုလိုဗိုလ်ချုပ်ကပပင်လုပ်မယ်ပြီးတော့အတီမပြုသေးရတဲ့ပတင်းများရတော့သမတကြီးကိုယ်တိုင်တွေ့မယ်9ရက်နေ့မနက်မှာပြီးတော့မွန်လွယ်ပိုင်းမှာကျွန်တော်တို့ကာကွယ်ဦးစီးချုပ်ကိုယ်တိုင်တွေ့မယ်လို့အဲ့ဒါတင်ရပါလားပြဆောင်ဖိနေဝဲအကျဉ်းချုပ်လေးရှိမယ်လို့ကနိုင်ငံရေးရတော့တော်တော်လေးအကျိုးရှိတဲ့ပြဆောင်ပွဲဖြစ်နိုင်မယ်လို့တော့ကျွန်တော်ယူဆတာပါပဲ
လွတ်လပ်ရေးနေ့ဗိုလ်ရှုသဘင်အခမ်းအနားဟာနှစ်90ကျော်ကြာကာလအတွင်းပထမဆုံးအကြိမ်ပြန်လည်ကျင်းပတာလည်းဖြစ်ပြီးအပြည့်ရထားတဲ့အဖွဲ့အစည်းတော်တော်များများကတယောက်ဖို့ရှိပေမဲ့အပြည့်မရသေးတဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့ပလောင်မျိုးသားလွတ်မြောက်ရေးတပ်ဦး PSLF တို့ကတော့တယောက်မယ်မတယောက်ဘူးဆိုတာအတိမပြုတ်နိုင်သေးပါဘူးတနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရက်စရေးဆွေးနွေးပွဲကိုတော့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာဒီလလယ်ပိုင်းလောက်မှာပြန်လည်စတင်နိုင်ဖို့သဘောတူထားပါတယ်။လာမယ့်ဖေဖော်ဝါရီလ12ရက်ပြည်ထောင်စုနေ့မှာတော့တနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရက်စရေးစာချုပ်ကိုလက်မှတ်ထိုးနိုင်ဖို့လည်းရည်ရွယ်ထားပါတယ်။
ရရှိမြခင်ဗျာ2014ခုနှစ်ကုန်ဆုံးလို့2015ခုနှစ်ကိုဝင်ရောက်လာပါပြီမြန်မာနိုင်ငံမှာတော့2015ခုနှစ်ဟာအထွေထွေရွေးကောက်ပွဲကျင်းပမယ့်နှစ်ဖြစ်တော်မလို့နိုင်ငံရေးအရရေးပါတဲ့နှစ်ဖြစ်မယ်ဆိုပြီးတော့လေးလာသုံးသပ်သူတွေကယူဆထားကြပါတယ်2015ခုနှစ်ဝင်ရောက်လာတာနဲ့အတူပဲစနားပြမှုတွေအဖမ်းအဆီးတွေနိုင်ငံရေးအရမတင်မကျဖြစ်မှုတွေတင်းမာမှုတွေလည်းတွေ့နေရပါတယ်ဒါကြောင့်မလို့ခု2015ခုနှစ်ဟာမြန်မာနိုင်ငံရေးအတွက်မျှော်လင့်စရာတွေဘလောက်ရှိမလဲစိန်ခေါ်ချက်တွေဘလို့ဖြစ်လာမလဲဒီလာမယ့်စနေညပိုင်းတဲ့လေလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမင်းများလို့ရတဲ့တော်ရရှင်တွေ view ကိုကြိုတင်ဆက်သွယ်နိုင်ပါတယ်။လေလိုက်ကနေပြီးတော့ဓာတ်ရိုက်မပါဝင်နိုင်လို့ရှိရင်လည်းစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ view မြန်မာပိုင်းကိုကြိုတင်ပြပို့ထားလို့ရပါတယ်။ view မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းများကြားမဲ့တော်ရရှင်တွေကိုကြိုဆိုပါရခင်ဗျာ။
ဒီအမေရိကန်တန်ရဲ့တောက်ကြနေညနေပိုင်းစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရဲ့ရှင်။အခုယူကရိန်းနိုင်ငံရဲ့ပြီးခဲ့တဲ့တစ်နှစ်တာအတွင်းနိုင်ငံရေးပြည်ပခါတွေအကြောင်းကိုပြောပြပေးပါဦးမယ်။ယူကရိန်းနိုင်ငံမှာရုရှားလွတ်လာတဲ့သမ္မတဟောင်းကိုဖျောက်ချပြီးဥရောပသမဂ္ဂနဲ့ပေါင်းစည်းရေးထောက်ခံတဲ့ခေါင်းဆောင်တွေကိုအစာထိုးတင်မြှောက်ခဲ့တာတစ်နှစ်ပြည့်သွားခဲ့ပါပြီ။ဒါပေမဲ့ခရိုင်းမီးယားဒေသကိုရုရှားကသူ့ပိုင်အဖြစ်သိမ်းယူခဲ့ပြီးအရှိတ်ချမ်းမှာရုရှားလွတ်လာသူခွဲထွက်ရေးသဘုံတွေနဲ့ဆက်ပြီးတော့ပြည်ပခါတွေကြုံနေစေဖြစ်တယ်လို့ဒရိုင်းပြည်လုံးစစ်ပွဲတွေနဲ့မငြိမ်မသက်ဖြစ်လာမှာကိုလည်းစိုးရိမ်နေရတာပါ။လေ့လာသူတွေကတော့ရုရှားရဲ့လုပ်ရက်ဟာယူကရိန်းနိုင်ငံအတွက်သာမကရုရှားနိုင်ငံအတွက်ပါအန္တရာယ်ရှိတယ်လို့သုံးသပ်ကြပါတယ်။ခီယက်မြို့ကနေ VOA သတင်းတောက်ဒနီယယ်ရှရာဖ်ရဲ့သတင်းပေးပို့ချက်ကိုနားလောင်ကပြောပြပေးပါမယ်ရှင
်။ EuroMaidan တော်လိုင်းရေးလို့ခေါ်တဲ့ပြည်သူတွေစတင်စုဝေးလှုပ်ရှားခဲ့တဲ့တော်လိုင်းရေးတစ်နှစ်ပြည့်အခမ်းအနားကိုမကြခင်ကပဲကျင်းပခဲ့ပါရယ်။အဒီကယုံနဲ့ထိတ်တိုက်ပဋိပက္ခတွေအကြားကြဆုံခဲ့သူတွေရဲ့မိဘဆွေမျိုးတွေအခမ်းအနားကိုတက်ရောက်ခဲ့ပါရယ်။အခုအချိန်ထိတော့ရုရှားကြောထောက်နောက်ခံပေးထားတဲ့သမ္မတဟောင်းဗစ်တာယူနိုကိုဗစ်ချ်ကိုရောတရားဥပဒေနဲ့အညီအရေးယူနိုင်ခြင်းမရှိသေးပါဘူး။ယူကရိန်းပြည်သူတွေအဖို့တော်လိုင်းရေးအတွက်ပေးဆပ်ရတာတွေကပဲပိုပြီးများလာခဲ့ပါရယ်။နိုင်ငံအရှိပိုင်းကရုရှားအစိုးရထောက်ပံ့ပေးထားတဲ့သဘုံတွေနဲ့တိုက်ပွဲတွေအတွင်းမှာလူတွေထောင်နဲ့ချီထပ်မံတည်ဆုံခဲ့ပါရယ်။ဒါရီယာယူကရိန်းကောင်းဆောင်တစ်တွေရင်ဆိုင်နေရတဲ့အကြီးကစိန်ခေါ်မှုတွေလို့ Kiev မြို့ Runnenkov Center က Yuri Rakimino ကပြောပါရယ်။
ယူကရိန်းသမိုင်းရဲ့ပထမဆုံးလွတ်လပ်ရတဲ့ကာလမှာကျွန်တော်တို့ဟာကြီးမားတဲ့ကျူးကျော်သူတွေကိုရင်ဆိုင်တိုက်နေရပါတယ်။သူတို့ဟာရန်သူတွေပါ။ရန်သူတွေလို့ပဲခေါ်သင့်ပါတယ
်။ Euromaidan တော်လှန်ရေးမှာပါဝင်ခဲ့သူတယောက်ဖြစ်တဲ့ Valentin Bailan လို့ယူကရိန်းပြည်သူအများစုကတော့သူတို့အလှူရှာမှုဟာဥရောပရဲ့အနာဂတ်အတွက်ထိုက်တန်တဲ့ပေးဆပ်မှုတွေလို့မြင်ပါတယ်။
We probably were home no rato budem nagete.
Valentin တို့ကကျမတို့ကရွေးချယ်ပြီးသွားပြီ။အောင်မြင်ဖို့ပဲမျှော်လင့်ကြပါစို့။အချိန်ကြိုက်ဆိုသလိုအားလုံးလည်းအဆင်ပြေသွားမှာပါ။တော်လိုက်အပီးရတဲ့သင်ကန်းစာကျမပြောခဲ့ဘူးပါတယ်လူတွေစိတ်ဓာတ်မကျဖို့လိုရဲဆိုတာ
လူတွေကယူကရိန်းနိုင်ငံအတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေကိုပဲပိုးပြီးအာရုံစိုက်နေတဲ့အတွက်ရုရှားနဲ့ယူကရိန်းမှာအမှန်တကယ်လိုအပ်နေတဲ့စီးပွားရေးနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေကိုသိပြီးအလေးမထားကြတော့ပါဘူးနိုင်ငံစလုံးရဲ့စီးပွားရေးအခြေအနေဟာဆုတ်ယုတ်ကျဆင်းနေတာပါရုရှားသိပ်ပံအကယ်ဒမီကယူရီဗီဗိုဗာရိုကတော့ယူကရိန်းကိုရုရှားပိုင်နယ်ထဲတိုးချဲ့သိမ်းယူရာဟာရုရှားကိုယ်တိုင်ကသူ့နိုင်ငံအတွင်းဥမော်လာတဲ့ဒီမိုကရေစီရေလှောက်ရှားမှုကိုချေမှုန်းဖို့အတွက်အချက်ပြလိုက်တာလို့မြင်ပါ
တယ်
။အပြစ်မှာနိုင်ငံရေးအရာကျူးကျော်တယ်၊သိမ်းပိုက်တယ်၊ဝန်ဆွတ်ဖက်တယ်။တချိန်ထဲမှာပြည်တွင်းမှာလည်းသမ္မတပူတင်ဆိုရကအလားတူလှောက်ရှားနေပါတယ်။ဒါနိုင်ငံရေးအရာတင်းမာမှုကိုပြတဲ့လက္ခဏာပါ။အစိုးရနဲ့သဘောမတူတဲ့သဘောကွဲလွဲတဲ့သူတွေကိုလည်းရုရှားဆိုရကသတိပေးလိုက်တဲ့သဘောပါ။
Moscow Carnegie Center က Director Dmitry Trinin ကတော့ရုရှားနဲ့ယူကရိန်းအကြားမှာဆစ်ဆက်ဆွေးနွေးဖို့လိုအပ်နေပေမဲ့နှစ်ဖက်စလုံးကဆွေးနွေးလိုတဲ့ဆန္ဒရှိပုံမရဘူးလို့မြင်ပါတယ
် Particularly in the West because any compromise at this point
သူတို့နောက်နိုင်ငံတွေကဒီအချိန်မှာဆစ်ဆက်ညီနိုင်တာမျိုးလုပ်မယ်ဆိုရင်သမ္မတပူတင်ဆိုရလူကြလိုက်လျောသလိုဖြစ်သွားလိမ့်မယ်ဆိုပြီးတော့မြင်ကြတာပါဒီတော့ဘေးယူညီနိုင်တာမျိုးလုံးဝလက်မခံပါဘူးရုရှားဘက်ကလည်းလက်ရှိယူကရိန်းစိုးရလုံးဝမရှိတော့မှညှိနှိုင်းလို့ရမယ့်အခြေအနေမျိုးလို့ရေပုံရသတ်မှတ်ထားမယ်ဆိုရင်ရုရှားအတွက်တော်တော်လေးခက်ခဲတဲ့အခြေအနေလို့ပြောရပါလိမ့်မယ
်။ယူကရိန်းကောင်းဆောင်တွေအနေနဲ့သူနိုင်ငံအတွင်းရုရှားလိုလားသူခွဲထွက်လိုသူတွေရဲ့ပြဿနာတွေကိုရင်ဆိုင်နေရတဲ့တစ်ချိန်ထဲမှာပြည်တွင်းကလက်ဆောင်မှုတွေနဲ့အသားကျနေတဲ့နိုင်ငံရေးယဉ်ကျေးမှုကိုလည်းအမြင့်ဖြတ်နိုင်အောင်ကြိုးစားနေရဆဲဖြစ်ပါတယ်။ဒီလိုအကျင့်ပြတ်ချဆောင်မှုတွေကြောင့်လဲ Euromaidan တော်လှန်ရေးကြီးအစပြုစေခဲ့တာဖြစ်ကြောင်းပါရှင်။
နားလောင်ပြပြခဲ့တာပါရှင်ကျမတို့အခုအတန်လွှင့်နေတဲ့ Radio Season PP ချင်းမှာပဲ Isha 77ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA နေ့စဉ် TV သတင်းလွှာအစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်တောက်ကြနေညနေပဲ VOA အစီအစဉ်တွေမကြခင်ပြီးဆုံးပါတော့မယ်ရှင်အစီအစဉ်ဆုံးမတက်ခင်မှာသတင်းအချင်းချုပ်ကိုကိုဝင်းမင်းကတက်လှည့်တင်ပြပေးပါမယ်ရှင်
AI Asia ခီးတဲ့တင်လေရင်စိတ်ပိုင်းတွေနဲ့တည်ဆုံသူလောင်းတွေဆယ်ယူနိုင်မှုဒီနေ့ရာသီဥတုနဲ့ငယ်ပြန်ကောင်းလာခဲ့တဲ့နောက်ရေအောက်ရှာဖွေရေးကိရိယာတွေချပြီးဆက်ရှာဖို့ပြင်ဆင်နေတယ်လို့ရှာဖွေရေးလုပ်သားတွေကထုတ်ပြောလိုက်ပါတယ်။အင်ဒိုနီးရှားရာရှိတွေကဒီနေ့အလောင်းတချို့ထပ်မံတွေ့ရှိခဲ့တာကြောင့်စစ်သူပေါင်းတွေ့တဲ့အလောင်းဟာ22လောင်းရှိသွားပြီလို့ထုတ်ပြောလိုက်ပါတယ်။ပြည်ခဲ့တဲ့တင်းငွေတွေကရေဒါတွေကနေပျောက်သွားခဲ့ပြီးဖျက်ချခဲ့တဲ့ဒီ AI Asia လေရင်ပေါ်မှာခီးတဲ့နဲ့လေရင်ဝန်ထမ်းပေါင်း162ဦးလိပ်ပါသွားခဲ့တာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံကမင်္ဂလာဆောင်တစ်ခုကိုဒုံးကျည်နဲ့ပစ်ခဲ့တာကြောင့်လူ18ဦးသေဆုံးသွားရတဲ့ကိစ္စဟာစစ်သားတွေရဲ့လက်ချက်ဖြစ်တယ်လို့အာဖဂန်ရာရှိတွေကထုတ်ပြောလိုက်ပါတယ်။နိုင်ငံတောင်ပိုင်းဟမ်မန်ပြည်နယ်ဒုတိယပြည်နယ်ရဲ့ဒုတိယပြည်နယ်အုပ်ချုပ်ရေးမှူးဂျန်ရှာဆိုယာကစစ်သေးကြွတွေရဲ့တိုက်ခိုက်မှုခံရခဲ့ပြီးတဲ့နောက်စစ်သားတွေဘက်ကနေဒုံးကျည်တွေနဲ့ဗိုလ်တပ်နဲ့နှောင်းပိုင်းမှာပြန်ပစ်ခတ်ခဲ့ရမှာအခုလိုဖြစ်ခဲ့ရတာလို့ဆိုပါတယ်။ဒီလိုရအတွက်စစ်သားတွေမှာတာဝန်ရှိတယ်လို့သူယုံကြည်တဲ့ကြောင်းနဲ့ဒီကိစ္စကိုစစ်ခုံရုံးကိုတင်ထားတယ်လို့လည်းသူကဆက်ပြောခဲ့ပါတယ်။ဒီဖြစ်ရမှာလူပေါင်း18ယောက်သေဆုံးပြီးလူပေါင်း50လောက်ဒဏ်ရာရရှိသွားခဲ့ပါတယ်။တရုတ်တူနိုင်ငံသားရေးဝန်ကြီးကိုလက်ဆားမှုနဲ့ဆက်စပ်နေတာကြောင့်သူ့ကိုယာရုကဖယ်ရှားထားတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကဒီနေ့ထုတ်ပြောလိုက်ပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဌာနကဒီနေ့ထုတ်ပြန်တဲ့စာတကြောင်းမဲ့ပါတဲ့ညင်ညာချက်ထဲမှာလက်ထောက်နိုင်ငံသားရေးဝန်ကြီးဇန်ကွန်ရှန်ကိုစီကံချုပ်ဖောက်မှုကြောင့်ဆက်စပ်နေစဉ်ဒီဖြစ်တယ်လို့ဆိုပေမဲ့အသေးစိတ်ကိုတော့ရှင်းမပြခဲ့ပါဘူးခင်ဗျာ
နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဝင်းမင်းကြီးညာပေးသွားတာပါဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ကျွန်မကတော့ခွာညိုပါရှင်VOA ကနေမြန်မာဘာသာအစီအစဉ်တွေကိုတစ်နှစ်6ကြိမ်ထုတ်လွှင့်ပေးနေပြီးဒီအစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာ burmese.voanews.com မှာလည်းနှာစင်နိုင်ကြပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပြစေရှင်ည9နာရီကျရင်တခါပြန်ပြီးတော့တွေ့ဆုံကြရအောင်ပါ
This program has come to you from the Voice of America, Washington.